ဒေါ်ဆန်းစုကြည်သမရာလောင်းဖြစ်ခွင့်မရတဲ့အခြေခံဥပဒေအပြောင်းလဲဟာရည်စရာမကောင်းလာတဲ့ပြက်လုံးတစ်ခုဖြစ်လိမ့်မယ်လို့ Britain Parliament အောက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဒါ့အပြင်တိုင်းရင်းသားလူမျိုးစုတွေနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့နဲ့စစ်မှန်တဲ့နိုင်ငံလုံးဆိုင်ရာညီညွတ်ရေးလုပ်ငန်းစဉ်တစ်ရက်ဖော်ဆောင်ဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။စစ်ပွဲတွေတပ်ဖြတ်မှုတွေနှိပ်စက်မှုတွေမရိမှုတွေကိုရပ်ကြပါလို့လည်းသမရအစိုးရနဲ့တပ်မတော်တို့ကိုပြောခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပို့ထားပါတယ်
။မြန်မာနိုင်ငံမှာသတင်းတစ်ပတ်ကြာခီးစဉ်တစ်ခုနဲ့ရောက်နေတဲ့ပြည်ထောင်ပါလီမန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘော့ကိုဟာကြာသပတေးနေ့ကရန်ကုန်တက္ကသိုလ်စင်ကြီးတုခန်းမမှာမိန့်ငွန်းတစ်ခုပြောခဲ့ခြင်းတွင်မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်လို့ပြောဆိုခဲ့တာပါ။ပြောင်းလဲတွေကိုတိမှတ်ပြုကြိုးဆိုတာနဲ့တစ်ချိန်ထဲမှာပဲလုံဆောင်မှုကြံသေးတာတွေကိုလုပ်ဖို့တိုက်တွန်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးပြီးဖိနှိပ်ရရောက်တဲ့ဥပဒေပြဋ္ဌာန်းချက်တွေကိုရုပ်သိမ်းလိုက်ပြီးဆိုအောင်တော့မှဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ကဒီမိုကရေစီကိုတားဆီးနှောက်ယှက်နေမယ်ဆိုရင်အနှစ်သာရရှိတဲ့အသွင်ကူးပြောင်းရရလည်းပဲအတားဆီးအနှောက်ယှက်ခံရမှာပဲလို့ပြည်ထောင်အောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်
။ So there is surely an urgent need for amendments to the constitution including colleagues the clauses relating to the eligibility
ဒါကြောင့်လဲပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအမှန်တကယ်ဘသူ့ကိုမှချန်မထားခဲ့တဲ့အားလုံးပါစီခြင်းယူမှန်မယ်တရားလဲဝင်တဘာဝလဲကြာယူမှန်မယ်ဆိုရင်သမရဖြစ်ရွေးချယ်ခံနိုင်ဖို့ကိုယ်စလဲလောင်းတွေရဲ့ရည်ချင်းနဲ့ဆက်ဆက်တဲ့ပြဋ္ဌာန်းချက်တွေလူမျိုးစုပြည်နယ်တွေအတွက်အုပ်ချုပ်ပုံစနစ်နဲ့ဆက်လင်းတဲ့ပြဋ္ဌာန်းချက်တွေအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေကိုအစောတလင်ပြင်ဆင်ဖို့လိုအပ်ပါတယ်နောက်သမရသည့်အဖြစ်ဘသူ့ကိုရွေးမလဲဆိုတာမြန်မာနိုင်ငံရဲ့လွှတ်တော်ကသာရွေးကောက်တင်မြှောက်ရမှာပါဒါပေမဲ့လည်းဒေါ်ဆန်းစုကြည်တမရလောင်းအဖြစ်ရွေးချယ်ခံခွင့်မရတဲ့ဘယ်လိုအခြေခံဥပဒေအပြောင်းအလဲကိုမဆိုကျွန်တော်နိုင်ငံမှာရောနိုင်ငံတကာအတိုင်းအဝိုင်းကပါရည်စရာမကောင်းလာတဲ့ပြက်လုံးတစ်ခုအဖြစ်ယူဆကြမှာမလွဲပါဘူးလို့မစ္စတာဘာကိုကပြောပါတယ်လူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးတာလက်နက်ကိုင်အဖွဲ့အများအပြားနဲ့အပြစ်ခတ်ရစဲရေးသဘောတူညီခဲ့တာတွေကိုသူကကြိုးဆိုပါတယ်တစ်ဆက်တည်းမှာပဲရေရှည်ခိုင်မြဲတဲ့ငြိမ်းချမ်းရေးရအောင်လုပ်ဖို့တိုက်တွန်းခဲ့ပါတယ်
But just as the political changes I have witnessed and described mark merely the very beginning of the process of democratization, so too the fragile...
ဒါပေမဲ့ကျွန်တော်ကိုယ်တိုင်မျက်မြင်တွေ့ခဲ့ရပြီးပေါ်ပြပြောဆိုခဲ့တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးရဲ့တကယ့်ကနဦးအစသာဖြစ်နေတယ်လို့ပါပဲ။အပြစ်ခတ်ရက်စဲရေးတွေဟာစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ပေါက်လာဖို့ရည်ရွယ်ရိုးမှန်ရင်ဂျိုင်းနဲ့ကနဦးအပြစ်ခတ်ရက်စဲရေးတွေကနေပိုပြီးအနှစ်သာရရှိတဲ့တခုခုစီဥတီရပါလိမ့်မယ်။66နှစ်ကျော်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်ကရင်လှူရှားသူတယောက်ကကျွန်တော်ကိုပြောခဲ့ဘူးလို့ပါပဲ။အပြစ်ခတ်ရက်စဲရေးဆိုတာဆိုင်းငံ့ခလုတ်ကိုနှိပ်လိုက်ရုံတသက်ပါ။ရက်တန်ခလုတ်ကိုကျွန်တော်တို့နှိပ်ဖို့လိုပါတယ်။ဒါကြောင့်အခုထက်ပိုလှုပ်ဆောင်ပြီးလူမျိုးစုတိုင်းရင်းသားတွေနဲ့နိုင်ငံရေးအရာတွဲဆုံဆွေးနွေးမှုတရက်ပါဝင်တဲ့စစ်မှန်တဲ့နိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တရက်ကိုဆောင်ရွက်ဖို့သူကအစိုးရကိုအားပေးတိုက်တွန်းခဲ့ပါတယ်။နိုင်ငံရေးအဖြစ်တစ်ခုမပါဘဲနဲ့တော့ပြည်ပခရဲ့အရင်းခံအကြောင်းတွေကိုပြင်ရှင်းနိုင်မှာမဟုတ်သလိုငြိမ်းချမ်းရေးလည်းရမှာမဟုတ်ဘူးလို့သူကထောက်ပြခဲ့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းသူကြားခဲ့ရတဲ့ကချင်ပြည်နယ်ဘက်ကအိုးအိမ်ဆုံးထွက်ပြေးရတာတွေ၊ကြေးရွာတွေဖျက်ဆီးခံရတာတွေ၊မရင်းကျင့်အတင်းအဓမ္မအလုတ်ခိုင်းမျက်မှန်နှိပ်စက်တပ်ဖြတ်တာတွေကိုဖော်ပြပြီးအဲ့ဒါတွေအားလုံးကိုရပ်ကြဖို့တောင်းဆိုခဲ့ပါတယ်
။ Today I say clearly and unambiguously to the president, the government and the military as a friend of this country and its people stop
ဒီနိုင်ငံနဲ့ဒီကလူတွေရဲ့မိတ်ဆွေတူအနေနဲ့သမဒအစိုးရအဖွဲ့နဲ့စစ်တပ်ကိုကျွန်တော်ရှင်းလင်းစွာနဲ့တက်သားစွာပြောလိုက်ပါတယ်တပ်ဖြတ်တာတွေကိုရပ်ပစ်ပါနှိပ်စက်တာတွေကိုရပ်ပစ်ပါမဒိမှုတွေကိုရပ်ပစ်ပါအာဓမခိုင်းစေတာတွေကိုရပ်ပစ်ပါအဲ့ဒီတော့မှသာလှပပေမဲ့လေတချင်းပြည်နယ်မှာပဲဖြစ်ဖြစ်နိုင်ငံရဲ့တခြားနေရာတွေမှာပဲဖြစ်ဖြစ်အမောင်ဖုံးပြီးအသိဉာဏ်နှုံနဲ့နေရတဲ့တိုင်းပြည်နယ်လူထုဟာပြန်လဲတင်မြတ်ဖို့အားလုံးအတွက်ပုံမူကောင်းမွန်တဲ့အနာဂတ်တစ်ခုကိုတည်ဆောက်ဖို့သူတို့ရဲ့ဘဝတွေကိုရုပ်ပန်းရတာမကပဲစိတ်နှလုံးပိုင်းရပါပြန်ပြီးတည်ဆောက်မှုတွေစားလုပ်နိုင်မှာဖြစ်ပါတယ်လို့မစ္စတာဘာဂိုကပြောခဲ့ပါတယ်။1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေနဲ့လိုက်လျောညီတွေစွာပြန်လဲသုံးသပ်ပြီးပြင်ဆင်ဖို့လေအစိုးရကိုရလွှတ်တော်ကိုပါသူကတောင်းဆိုခဲ့ပါတယ်။ဒါ့အပြင်နားလည်မှုလွဲနေတာတွေကိုပြင်ဆင်နိုင်ဖို့တည်င်းအမှားတွေကိုတံပြန်နိုင်ဖို့နဲ့ခွဲခြားဆက်ဆံတာတွေကိုကင်တွယ်ပြင်ရှင်းနိုင်မှုရာမြန်မာနိုင်ငံကသူ့အခေါ်အားဖြင့်ရိုဟင်ဂျာလူထုရဲ့တမိုင်းကြောင်းကိုစစ်မှန်ပြီးတိကျလွတ်လပ်တဲ့တရုတ်ခွဲလေးလာမှုတရားလုပ်ဖို့ကိုလည်းမစ္စတာဂျွန်ဘာကိုကတောင်းဆိုခဲ့ပါတယ်။တနင်္လာနေ့ကစတင်တဲ့ကြီးစင်မှာမစ္စတာဘာကိုနဲ့အတူဗြိတိသျှနိုင်ငံရေးပါတီစုံကကိုယ်စားလှယ်တွေပါလာတာပါ။ ပြီးခဲ့တဲ့ရက်တွေတုန်းကနေပြည်တော်မှာသမရဦးသိန်းစိန်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ပြည်တော်စုဝန်ကြီးဦးစိုးသိန်းတို့အပြင်လွတ်တော်ရေးရာကော်မတီတွေကဥက္ကဋ္ဌတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။သူနဲ့တခြားဗြိတိသျှလွတ်တော်အမတ်တွေဟာဗြိတိသျှပါလီမန်မှာဘယ်လိုလုပ်ငန်းလှုပ်ဆောင်လဲပတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေတဲ့ဆွေးနွေးပွဲတစ်ခုလုပ်ခဲ့ပါသေးတယ်။စာသာပရိနေကရန်ကုန်တက္ကသိုလ်စိန်ရုခမ်းမမှာပြောတဲ့သူ့ရဲ့မိန့်ခွန်းကိုတက္ကသိုလ်ကျောင်းသားတွေအပါအဝင်မြမပညာရေးအတိုင်းဝိုင်းကတာဝန်ရှိသူတွေနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေဘာသာရေးကောင်းဆောင်တွေနိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေစသည်အားဖြင့်တက်ရောက်နားထောင်ခဲ့ကြပါတယ်။နောက်ကြနေ့မှာတော့မစ္စတာဂျွန်ဘော့ကိုဟာမွန်ပြည်နယ်စီသွားရောက်ပြီးပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေမွန်နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြည်တွင်ပြပဖွံ့ဖြိုးတိုးတက်ရေးဌာနကရန်ကုန်ငွေထောက်ပံ့ထားတဲ့စီမံကိန်းတွေကိုလှည့်လည်ကြည့်ရှုမယ်လို့ရန်ကုန်မြို့ပြည်ထောင်စုတာဝန်ရှိသူတူက VOA ကိုပြောပါတယ်ခင်ဗျာ။